ရခိုင်လက်နက်ကန် AA အဖွဲ့ဝင်၁၈ဦးကိုနှွေမာလာ၁၈ရက်နေ့ကပြစ်ဒဏ်လွန်ကြီးခွင့်နဲ့ပြန်လွတ်ပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့ပြန်လွတ်လာသူတဦးတယောက်မှအခုချိန်ထိဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်မလွတ်အတိမပြုတ်နိုင်သေးဘူးလို့ AA ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်လက်နက်ကန်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မှာ AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဒေသခံပြည်သူတွေကိုစစ်ကောင်စီကဖမ်းဆီးတာတွေနေ့စဉ်ဆိုသလိုဆက်ရှိနေသေးတယ်လို့လည်းရခိုင်ခေါင်းဆောင်တချို့ကပြောကြပါတယ်ရခိုင်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကအမျိုးသားအောင်ပွဲနေ့ပြစ်ဒဏ်လွန်ကြီးခွင့်နဲ့အကျဉ်းသား6000နီးပါးပြန်လွှတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတချို့နဲ့အကျဉ်းချခံထားရတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်တချို့ကပါပြန်လွှတ်ပေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ကြေညာထားပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ဝင်18ဦးကိုလည်းပြန်လွှတ်ပေးလိုက်တယ်လို့ဖော်ပြထားပေမဲ့ပြန်လွှတ်လာသူတွေထဲက2ဦးတယောက်ကမှဒီကနေ့အထိ AA အဖွဲ့ထံဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်လာတာဟုတ်မဟုတ်အတိမပြုတ်နိုင်သေးပဲစုံစမ်းစစ်ဆေးနေတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
ဟိုစစ်ကောင်စီဘက်ကဒီထုတ်ပြန်ချက်ကိုကျွန်တော်တို့လည်းသိပါတယ်ဟိုလွတ်လာရင်တော့ကောင်းတာပေါ့ဟိုဒီကိစ္စဟိုအမှန်တကယ်ဟိုလွတ်လာတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့စီစဉ်နေပါတယ်ဟိုအခုရှင်ထိတော့ဒီလွတ်လာတယ်လို့ပြောတဲ့သူတွေချင်းကတစုံတရာမှဒီ UN ဌာနချုပ်ကိုဆက်တင်လာတာမျိုးတော့မရှိသေးဘူးကြ
စစ်ကောင်စီအနေနဲ့ဖမ်းဆီးထားတဲ့ AA တပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးရဆိုရင်ဒါကအပြုသဘောဆောင်တဲ့လုပ်ရဖြစ်ပေမဲ့တစ်ချိန်တည်းမှာပဲဒေသခံပြည်သူတွေကို AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးတာတွေကလည်းနေတိုင်းနှီးပါရှိနေတာကြောင့်ဒီလိုအခြေအနေမျိုးမှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်မှာမဟုတ်ဘူးလို့ရခိုင်အရေးတုံးတဲ့သူဦးဖေတန်းကပြောပါတယ်
ဘယ်လိုဖြစ်ဖြစ်ဒီလိုလွှတ်ပြေးတာကအပြုသဘောတော့ဆောင်တယ်ဒါပေမဲ့ဒါကအဲ့လောက်လွှတ်ပြေးုံလောက်နဲ့ရလေအေအေနဲ့စစ်ကောင်စီကမှပြန်ပြီးတော့ငင်းချမ်းရေးတစ်ခုခုနော်သဘောတူညီချက်တစ်ခုခုရလာနိုင်ဖို့ဆိုတာကတော့လက်လောင်းဝေးသေးတယ်လို့ကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ဒီနေ့လွှတ်ပြေးတဲ့လူ18ယောက်လို့ဆိုပေမဲ့နေ့စဉ်နေ့တိုင်းရလေရဲ့အမခံမှာရလေကိုထောက်ခံပါတယ်ဆိုပြီးတော့ပြည်သူတွေကိုဖမ်းတာများနေပြီပေါ့ဖမ်းလာတော့တော်တော်များနေပြီအဲ့ဒါတွေမှာတစ်ဖက်ကလွတ်ပေးပြီးတော့တစ်ဖက်ကဖမ်းနေကြတာကတော့ဒါကဂျယ်လင်းနဲ့အေအေနဲ့စစ်ကောင်နဲ့ဆက်ဆံရေးကြားမှာပေါ့ဒါအဖို့ထစ်တွေပြန်ဖြစ်နေတာပေါ့
လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြတိုက်ပွဲတွေပြင်းထန်နေသလိုဆိုးရွားတဲ့အခြေအနေတခုကိုရင်ဆိုင်နေရတာကြောင့်စစ်ကောင်စီနဲ့အေအေဖွဲ့ကြဘလို့တိုးတက်မှုမျိုးကိုမဆိုတတိထားစောင့်ကြည့်သွားမယ်လို့လည်းရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခန္ဓုကကပြောပါတယ
်ဟိုနောက်တစ်ခုကတော့ဒီအခုလက်ရှိအခြေအနေမှာဟိုရခိုင်ပြည်မှာလည်းဒီဆိုးဆိုးဝါးဝါးအခြေအနေတွေနဲ့ဟိုရင်ဆိုင်နေရတဲ့အရှင်ဖြစ်ပါတယ်ဆိုတော့အဓိကကတော့ဟိုကျွန်တော်တို့ဟာဒီပြည်သူတွေရဲ့တာဝန်တွေကိုဟိုထမ်းဆောင်နေတာဖြစ်တဲ့အတွက်ဟိုလက်ရှိအခြေအနေမှာဒီပြည်သူတွေရဲ့ဒုက္ခတွေကိုပို့ပြီးတော့မှဒါအာရုံစက်ပြီးတော့ရပ်တည်လှုပ်ဆောင်နေတာဖြစ်ပါတယ်ဟိုဒါကြောင့်မို့လို့အခုဖြစ်ပေါ်တော်တဲ့မှုနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်တော့ဘလို့ဖြစ်ပေါ်တော်တဲ့မှုမျိုးကိုမဆိုဟိုကျွန်တော်တို့အခွင့်အရေးနေနဲ့ဟိုတတိထားပြီးတော့ဟိုစောင့်ကြည့်သွားမှာဖြစ်ပါတယ်
လက်တော်အခြေအနေမှာတော့စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်အတွင်းစစ်အင်အားဖြည့်တင်းတာတွေဒေသခံပြည်သူတွေရဲ့ခီးသွွာလာရေးကုန်ပစ္စည်းစားနပ်ရိက္ခာနဲ့စေဝါတည်ယူခွင့်တွေကိုကန့်သတ်နေရကြောင်းဒေသခံတွေကြားအခက်အခဲတွေတစ်နေ့တစ်ခြားပိုဆိုးလာနေတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုစံကျော်တင်ပြပေးကြတော့ခင်ဗျာ